ဟာမတ်တို့နဲ့အပြစ်ခတ်ရက်စဲနိုင်မဲ့အလားအလာတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကတင်လာနေမှာရှော့ဖို့ပြောဆိုပါတယ်အပြစ်ခတ်ရက်စဲပြီးတော့အပြန်လန်အပြင်ဟာမတ်တို့လက်ထက်ကတစ္ဆန်းတွေပြန်လွတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုမှုဟာမူပေါင်းအစိတ်ပိုင်းဖြစ်တယ်လို့လည်းပြောပါတယ်ကာဇာဒေသထဲကဟာမတ်တို့ကိုချေမှုန်းဖို့နတ်သညာဟုကအစဉ်တစိုက်တိုက်တွန်းလာတာဖြစ်ပေမဲ့အခုထုတ်ပြန်လိုက်တဲ့အကြေညာချက်တွေမှာတော့အစ္စရေးရဲ့တောင်းဆိုချက်တွေမရဘဲအပြစ်ခတ်ရက်စဲရဲ့သဘောတူညီလိုက်ပြီးဆိုတာမမှန်ဘူးလို့ပြောထားပါတယ်ကာဇာမှာအရင်ဆုံးအပြစ်ခတ်ရက်စဲပြီးတော့ဟာမတ်တို့လက်ထက်ကတစ္ဆကံတချို့ပြန်လွတ်ပေးဖို့ဆိုတဲ့အချက်တွေပါတဲ့အပြစ်ရက်ရဲ့သဘောတူညီချက်မူကြမ်းတရက်ကိုသမ္မတဗဒံကပြေခဲ့တဲ့တပါမှာတင်ပြခဲ့တာပါအပြစ်ခတ်ရက်စဲရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့အစ္စရေးအရာရှိတွေဘက်ကမေခွန်းတွေရှိနေချိန်မှာပဲဟာမတ်တို့လက်ထက်ကနောက်ထပ်တစ္ဆကံ၄ဦးတေဆုံးသွားခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်ဒီတဲမှာတက်ကြီးရုပ်သုံးပါဝင်တယ်လို့လည်းပြောပါတယ်အပြစ်ရရေးတင်ပြချက်ကိုဟာမတ်တို့သာလက်ခံမယ်ဆိုရင်တော့အစ္စရေးဘက်ကလည်းလက်ခံလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်ယာရှိတွေကပြောပါတယ်တစ္ဆကံတွေပြန်လွတ်လာမယ်ဆိုရင်စစ်ပွဲလည်းရပ်သွားပါလိမ့်မယ်လို့အစ္စရေးအစိုးရပြောခွင့်ရသူတို့ကပြောပါတယ်